မြန်မာနိုင်ငံမှာ COVID-19 အလင်းအမြန်ကူးစက်ပြန့်နှံ့နေတာမှာရခိုင်ခီးသွားရာဇဝင်ရှိသူအများစု quarantine ဝင်ဖို့ပြက်ကွက်တာနဲ့ရုတ်တရက်များလာတဲ့ quarantine ဝင်မဲ့သူတွေအကြောင်းကာဝယ်ထိကျုပ်ရေးဆွေးနွေးပွဲမြင့်တက်လာနေပါတယ်။ရခိုင်ခီးသွားရာဇဝင်ရှိသူစီးရင်ထုတ်ပြန်ထားသူ 9,409 ဦးထဲက 90 ရာခိုင်နှုန်းကျော်လူပေါင်း 2,549 ယောက်ကဖုတ်ပြန်ဖြေဖို့ပြက်ကွက်ခဲ့တာကြောင့်အပြင်မှာကုသလွတ်နေသူတွေတဲ့ COVID-19 ပိုးရှိနေရင်မိသားစုနဲ့ပတ်ဝန်းကျင်ကိုအလဲရကူကူဆက်သွားမှာကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေပါတယ်။ရခိုင်ခီးသွွား 9,400 ကျော်တဲ့ကနေ့ကထီအသွာလာကန့်သတ်တဲ့နေရာတွေကိုလာပေးနေသူက 12,000 ခန်းလုံးဖြစ်တဲ့662ဦးသာရှိသေးတာမို့အခုနောက်ပိုင်းရခိုင်ပြည်ပြန် 8,000 ပတ်ဝန်းကျင်တည်ရှိလာချိန်မှာပူပေါင်းဆောင်ရွက်ပေးဖို့ကျန်းမာရေးအရာရှိတွေကတောင်းဆိုနေပါတယ်။ဒါပြင် quarantine scan တွေမှာပြည်သူပြည်ပနဲ့ရခိုင်ကရောက်လာသူတွေပါများလာတာကြောင့်ဒီ scan တွေမှာနေရာဝန်ဆန့်မှုလိုအပ်ချက်တွေရှိလာပြီးဒီ scan တွေကိုမြို့နယ်လိုက်ထပ်ဖွင့်ပေးဖို့ညွှန်ကြားထားတယ်လို့ပြောခဲ့ပါတယ်။ဒီ quarantine scan အခက်အခဲကြောင့်ရန်ကုန်မှာတချို့ကိုအိမ်မှာထားပို့ဆရာကနေဖို့တွေ့သူတွေရှိလာနေသလိုမိသားစုနဲ့ပတ်ဝန်းကျင်ကြားကူးစက်ပြီးသားဖြစ်နေတယ်လို့လည်းဒီအတွေကနေတောက်ခေါ်ရတဲ့အရေးပေါ်အဖွဲ့ဝင်တွေကလည်းပြောပါတယ်။ကျမိုင်နယ်အကစားဝန်ကြီးဒေါက်တာမြင့်ထွေးကလည်းအခုနောက်ဆုံး quarantine အသွားလာကန့်သက်ထားတဲ့စခန်းပေါင်း 2,400 ကျော်ထဲမှာအသွားလာကန့်သက်ထားရသူပေါင်း 12,000 ကျော်ထိရှိလာနေပြီလို့မနေ့ကလုပ်တဲ့ COVID အစည်းအဝေးမှာပြောခဲ့ပါတယ်ခင်ဗျ။